မင်္ဂလာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မပါရှင်။ IS စစ်သွေးကြွအကြမ်းဖက်ခေါင်းဆောင်အဘူဘာကာအယ်ဘက်ဒီဒီကိုအမေရိကန်အထူးတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေ့ကနေ့လုံးကကြေညာပါတယ်။ EU ဥရောပသမ္မတတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရက်ကို၈နှစ်ဇန်နဝါရီ31ရက်နေ့ထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌကအတည်ပြုပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကြေညာပေးပါမယ်ရှင်။
ထိုက်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့စနေနေ့ကလေးကရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းသွားသူ60ဝန်းကျင်ကိုစစ်တပ်ကရဟတ်ရင်တုံးပြီးကယ်ဆယ်နေတဲ့အခြေအနေနဲ့ပတ်သက်လို့
ဒီနေ့ဖြစ်တော့14ယောက်ပြန်ရရပေါ့။14ယောက်ထဲမှာ10ယောက်ကတော့ဒီအဖွဲ့မှာပါနေတဲ့စစ်တုံးတဲ့အဖွဲ့အပြည့်ပေါ့။ပြန်ကြတော့ရင်းနဲ့ပြန်ဆောင်သွားတာ။ကျွန်တော်တော့ဆက်ဆောင်
ရခိုင်ပြည်နယ်အစိုးရအဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးရဲ့ဖြေကြားချက်နဲ့အတူနားဆင်ရပါမယ်။ချင်းပြည်နယ်ထဲမှာခြေကံပညာရေးသင်ကြားပေးမဲ့ဆရာမတွေထောင်နဲ့ချီပြီးလိုအပ်နေတဲ့အခြေအနေကိုနေစာလာပေးစနစ်နဲ့လက်တလောဖြည့်ရှင်းနေတာနဲ့အတူကိုရီးယားမှာတက်ချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့ဇေယျကိုတောင်ကိုရီးယားကတိုးပြီးတော့ကြာခံပေးဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်စတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့တင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ကပြောပြပါမယ်ရှင
်။ IS စစ်သွေးကြွအကြမ်းဖက်အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုအမေရိကန်အထူးတပ်ဖွဲ့တွေကဆီးရီးယားအနောက်မြောက်ပိုင်းမှာအအောင်မြင်မြင်တုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့ကနေ့တုန်းကကြေညာခဲ့ပါတယ်။အယ်ဘက်ဒါဒီကိုရှင်းလင်းဖို့အမေရိကန်အထူးတပ်ဖွဲ့တွေရဲ့စစ်ဆေးရေးအတွင်းမှာအနောက်ခံခွေးတွေလိုက်လို့မြေအောက်လိုင်ကူတွေထွက်ပြေးခဲ့တဲ့အယ်ဘက်ဒါဒီကထွက်လန်းမရှိတဲ့လိုင်ကူထဲမှာသူ့ကိုယ်သူအသေးခံဘုံဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့ဒမ်ရာထရမ့်ကတင်းငွေနေတဲ့ကရုပ်မြင်သံကြားပေါ်ကနေမင်ကွန်းပြောကြားကြေညာခဲ့တာဖြစ်ပါတယ်အယ်ဘက်ဒါဒီဟုတ်မဟုတ်ဆိုတာကို15မိနစ်အတွင်းမှာအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်အကြမ်းဖက်ခေါင်းဆောင်ကိုနှိမ်နင်းတဲ့စစ်စီရေးအတွင်းသူ့ရဲ့နောက်လိုက်တိုက်ခိုက်ရေးသမားတော်တော်များများတေဆုံးခဲ့တယ်လို့တချို့ကဖမ်းမိတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်အခုလိုမျိုး IS အဖွဲ့ခေါင်းဆောင်ကိုတုတ်တင်နှိုင်းလိုက်တဲ့စစ်စင်ရေးမှာပူးပေါင်းဆောင်ရွက်ခဲ့တဲ့အီရတ်၊ဆီးရီးယားနဲ့တူရကီနိုင်ငံတွေကိုလည်းသမ္မတထရမ့်ကကျေးဇူးတင်ခဲ့တယ်လို့ဆီးရီးယားကတ်လူမျိုးတွေကိုလည်းတရားအချက်အလက်တွေပေးတဲ့အတွက်ကျေးဇူးတင်အသိအမှတ်ပြုတယ်လို့ပြောကြားခဲ့ပါရယ်အီရတ်နဲ့ဆီးရီးယားက IS တွေသိမ်းပိုက်ထားတဲ့ area တွေမှာကာလီဖိတ်ဘာသာရေးနိုင်ငံထူထောင်တယ်လို့2014ခုနှစ်မှာအယ်ဘက်ဒါဒီကကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ညာလဲယုံလဲဖြစ် IS ပြောခွင့်ရသူလဲဖြစ်တဲ့အဘူဟာဆန်အယ်မူဟာဂျာကိုခါလဲအမေရိကန်စစ်စင်ရေးအတွင်းမှာတေဆုံးခဲ့တယ်လို့ Syria ကတပ်ဖွဲ့ SDF ကပြောပါတယ်။ဒါပေမဲ့အမေရိကန်တာဝန်ရှိသူတွေဘက်ကတော့ဒါကိုအတည်မပြုသေးပါဘူး။
အစိုးရအကြမ်းဖက်ဖွဲ့ခေါင်းဆောင်ဒီ IS ခေါင်းဆောင်အဘူဘက်အယ်ဘက်ဒါဒီကိုတပ်ဖြတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုဖြစ်ပေမဲ့လို့ IS ဖွဲ့ဟာအကြမ်းဖက်ချင်းချောက်မှုတစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတုံးမယ်လို့ကမ္ဘာတဝန်းကအမေရိကန်ရဲ့မဟာမိတ်တွေကပြောဆိုလိုက်ကြပါတယ်။အယ်ဘက်ဒါဒီသိဆုံးမှုဟာအဆင့်တစ်ခုအောင်မြင်သွားရုံပါပဲလို့ပြင်သစ်သမ္မတ Emmanuel Macron ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးပါတယ်နိုင်ငံတကာညွှန်ပေါင်းအဖွဲ့တွေနဲ့အထူးလက်တွဲပြီးအကြမ်းဖက်ဝါဒီအဖွဲ့အစည်းတွေကိုဆက်လက်ချိန်မုံသွားရမှာဖြစ်ကြောင်းနဲ့အရှိလေပိုင်းဒေသမှာဒီချိန်မုံမှုတွေကိုအလေးပေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab ကလည်းအယ်ဘက်ဒါဒီကိုသူရဲကောင်းလုပ်ပြီး IS တွေဆက်ပြီးတော့ခေါင်းထောင်နေတဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်ဘဲ UK နိုင်ငံအနေနဲ့ IS အဖွဲ့ချိန်မုံရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တဲ့အကြောင်းပြောပါရယ်IS ခေါင်းဆောင်တိုက်ဆုံမှုဟာအကြမ်းဖက်ဝါဒပူးပေါင်းချိန်မုံမှုတွေအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တယ်လို့ပူးပေါင်းဆောင်ရွက်မှုစိတ်ဓာတ်နဲ့အကြမ်းဖက်အဖွဲ့တွေကိုခိုင်ခိုင်မာမာဆက်ပြီးတိုက်ထုတ်သွားမယ်ဆိုရင်လူသားအလုံးအတွက်ညီညာရေးကိုဆောင်ကျဉ်နိုင်မှာဖြစ်တယ်လို့တူရကီသမ္မတ Recep Tayyip Erdogan ကလည်းပြောပါရယ်အစ္စရေးဝန်ကြီးချုပ် Benjamin Netanyahu ကတော့ Elbeck တီကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတ Trump ကိုချီးကျူးပြောဆိုပါရယ်ဒါပေမဲ့အီရန်အစိုးရကတော့အယ်ဘက်ဒါဒီအသက်ခံရလို့ဘာမှထူးသွားမှာမဟုတ်တဲ့အကြောင်းနဲ့တဟအမေရိကန်အနေနဲ့သူဖန်တီးထားတဲ့ပြဿနာတစ်ခုကိုသူပြန်ရှင်းလိုက်တာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လိုတော့ချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့ထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်ကပြောကြားလိုက်ပါတယ်။ဗြိတိန်ဘက်ကတောင်းဆိုထားတဲ့အတိုင်း ပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရအနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူညီချက်ကိုတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်း EU ကောင်စီဥက္ကဋ္ဌကတွစ်တက်ပေါ်မှာရေးသားကြေညာခဲ့တာပါရှင်းနှစ်ဆန်း January လကုန်အထိနှုတ်ထွက်ရက်ကိုနောက်ဆုတ်ပေးဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီချက်တွေကို Britain Parliament မှာဒီထက်ဆောပြီးတော့အတည်ပြုနိုင်မယ်ဆိုရင်တော့ဒီရက်ထက်ကိုဆောပြီးနှုတ်ထွက်ဖို့ Britain ကတောင်းဆိုထားတာဖြစ်ပါတယ် EU ဘက်ကသဘောမတူခဲ့ရင်တော့နောက်3ရက်ဖြစ်တဲ့ October 31ရက်နေ့မှာနှုတ်ထွက်ရတော့မှာပါအဲ့လိုဆိုရင်တော့ Britain အစိုးရနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကို Britain Parliament မှာအတည်မပြုနိုင်သေးတဲ့အတွက်ဘာသဘောတူညီချက်မှမရှိဘဲနှုတ်ထွက်ရမယ့်အခြေအနေမျိုးဖြစ်သွားပါလိမ့်မယ်EU နိုင်ငံကတန်အမတ်ကြီးတွေ Brussels မှာဒီကနေ့မနေ့ဆွေးနွေးခဲ့ကြပြီးတော့နောက်ဆုတ်ပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး Britain နှုတ်ထွက်ရက်ကို EU ဘက်ကနှုတ်ဆက်ပေးခဲ့တာဟာဒုတိယအကြိမ်ဖြစ်ပါတယ်။တချိန်တည်းမှာပဲ Britain မှာအထွေထွေညီလာခံကိုဆောပြီးတော့ December 12ရက်ကျင်းပဖို့ဝန်ကြီးချုပ် Boris Johnson ကအဆိုပြုထားတဲ့အတွက်ဒီအဆိုကိုအတည်ပြုမပြုလွှတ်တော်အမတ်တွေမဲခွဲကြဖို့ရှိနေပါတယ်။ Britain Parliament မှာလွှတ်တော်အမတ်3ပုံ2ပုံရဲ့အတည်ပြုချက်ရရင်တော့အထွေထွေရွေးကောက်ပွဲကိုအချိန်ဆောပြီးကျင်းပနိုင်မှာဖြစ်ပါတယ်။
တော်မီကြီးကျယ်လောင်ကျွမ်းနေတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီတော်မီအရှိန်မတက်နိုင်အောင်ပြင်းပြင်းထန်ထန်ကိုပင့်တိုက်နေတဲ့လေပြင်းတွေဒီကနေ့မှာတော့သတိသာသာရောကြသွားဖို့မျှော်လင့်ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကပြောပါရယ်ဒီတော်မီကိုဝန်ထမ်းအင်အား3000လောက်နဲ့နှိမ့်သက်ဖို့ကြိုးစားနေရတာပါအပြစ်သက်နှိမ့်သက်နိုင်ဖို့အခက်အခဲတွေရှိနေသေးပေမဲ့ထိန်းထားနိုင်တဲ့အခြေအနေမှာတော့ရှိနေပါပြီလို့တနင်္ဂနွေနေ့နှောင်းမန်ကသတင်းစာရှင်းလင်းပွဲအတွင်းမှာအုပ်ချုပ်ရေးမှူးနျူဆမ်ကပြောသွားတာပါအမေရိကန်အနောက်ပိုင်းပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာနှစ်စဉ်အခုလိုအချိန်ဆိုရင်တော်မီလောင်ကျွမ်းမှုတွေအတော်များများကြုံရလေရှိပါတယ်။ဆူထိုင်းစာနေပြီးလေပြင်းတိုက်ခတ်လေးရှိတဲ့ဒေသဖြစ်တာကြောင့်လည်းတော်မီအချိန်တက်ဖို့ခက်ပါတယ်။ဆူနိုမာခရင်မှာစတင်လောင်ကျွမ်းခဲ့ပုံရတဲ့ Fire Kim Gate Fire တော်မီရဲ့ဆရာခိုင်နှုန်းလောက်ကိုအစောပိုင်းထိန်းထားနိုင်ခဲ့ပေမဲ့တနင်္ဂနွေနေ့နှောင်းပိုင်းမှာတော့900ခိုင်နှုန်းလောက်ကိုပဲထိန်းထားနိုင်ပြီးမီးလောင်ကျွမ်းတဲ့ area အခြေကတော့9500 acre ရှိပါတယ်။ဒီတော်မီကြောင့်ဒီအဆောက်အဦပေါင်း100လောက်ပျက်စီးခဲ့ရပြီးပါပြီ။ဆွန်နိုမာခရိုင်တစ်ခုထဲမှာလူပေါင်း 4,600 ယာယီခိုလုံရေးစခန်းတွေမှာနေထိုင်နေရတဲ့အကြောင်းကယ်လီဖိုးနီးယားအထက်လွှတ်တော်မတ်မိုက်မက်ဂွာယာကပြောပါရယ်။ပြည်နယ်တစ်ခုလုံးအနေနဲ့ကတော့လူပေါင်း 38,000 ပြည်လူရာရွှေ့ပြောင်းနေထိုင်နေရတာပါ။မနေ့ကတနင်္ဂနွေနေ့မှာအုပ်ချုပ်ရေးမှူးနူဆမ်ကပြည်နယ်အတွင်းရေးပေါ်အခြေအနေကြေညာထားပြီးအသက်အန္တရာယ်မကြုံရအောင်ပြည်လူရာရွှေ့ပြောင်းကြဖို့အစိုးရကညွှန်ကြားတဲ့အတိုင်းဒေသခံတွေလိုက်နာရွှေ့ပြောင်းကြဖို့လည်းတိုက်တွန်းထားပါရယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းနေတာနဲ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဂျင်တီးနားနိုင်ငံရွေးကောက်ပွဲမှာဗဟိုလက်ဝဲရင်အတိုက်အခံအယ်ဘာဒိုဖနန်ဒက်စ်ကအနိုင်ရသွားပါတယ်။နောက်တကြော့ရွေးကောက်ပွဲလုံးဆရာမလို့အောင်လို့မဲစုစုပေါင်း45ရာခိုင်နှုန်းကျော်နဲ့သူအနိုင်ရသွားတာပါ။နိုင်ငံရဲ့စီးပွားရေးပြဿနာတွေပေါ်လက်ရှိသမ္မတမော်ရီစီယိုမက်ခရီရဲ့ကင်တွယ်ပုံကိုမချေနှက်ကြတဲ့ပြည်သူအများကအတိုက်အခံအယ်ဘာဒိုဖနန်ဒက်စ်ကိုမဲပေးခဲ့ကြတာပါ။စီးပွားရေးပြဿနာတွေကြောင့်အာဂျင်တီးနားလူမျိုး3ပုံတစ်ပုံလောက်ဆင်းရဲရင်းနဲ့တဲ့အခြေအနေနဲ့ကြုံနေကြရပါတယ်။အာဂျင်တီးနားနိုင်ငံကိုပြန်လည်တိဆောက်သွားပြီးကမ္ဘာအလယ်မှာတိတ်ခါရှိရှိဝင်ဆက်အောင်လုပ်မယ်လို့အနိုင်ရမင်ကွန်းမှာအယ်ဘာဒိုဖနန်ဒက်စ်ကခတိပေးသွားပါတယ်။သူအနိုင်ရသွားတဲ့အတွက်ဒုတိယသမ္မတအနေနဲ့အနိုင်ရခဲ့တဲ့သမ္မတဟောင်းခရစ်စတီနာဖနန်ဒက်စ်ဟာလည်းနိုင်ငံကောင်းဆောင်တယောက်အနေနဲ့ပြန်လည်ပြီးတော့နေရာရလာခဲ့ပါတယ်။ခရစ်စတီနာဖနန်ဒက်စ်ကစ်စနာဟာအာဂျင်တီးနားကို2009ခုနှစ်ကနေ2015ခုနှစ်အထိသမ္မတတာဝန်ယူခဲ့သူဖြစ်ပါတယ်။သူမတိုင်ခင်2003ခုနှစ်ကနေ2008ခုနှစ်အထိသမ္မတဖြစ်ခဲ့တဲ့သူမရဲ့ခင်မောနက်စတာကက်စနာလက်ထက်တုန်းကဒီအယ်ဘာဒိုဖနန်ဒက်စ်ကအစိုးရအဖွဲ့အုပ်ချုပ်ရေးအရာရှိတာဝန်ကိုယူခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတမော်ရီစီယိုမက်ခရီ2015ခုနှစ်မှာအရွေးခံကြရတော့ကနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့ကတိပေးခဲ့ပေမဲ့သူရဲ့လက်ထက်မှာဆင်းရဲရင်းနဲ့သူတွေများလာတယ်လို့အာဂျင်တီးနားငွေကြေးတန်ဖိုးတိတိတတ်တာကြာဆင်းခဲ့တဲ့အပြင်ကမ္ဘာမှာငွေကြေးဖောင်းပွားမှုနှုံအမြင့်ဆုံးနိုင်ငံအဖြစ်အာဂျင်တီးနားဖြစ်လာခဲ့ပါတယ်
အင်္ဂလန်ရှေ့တောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကလော်ရီကားတစ်စီးထဲမှာပိတ်လောင်သိမ်းဆုံးနေတဲ့လူသေအလောင်း39လောင်းကိုရှာတွေ့ခဲ့ပြီးတဲ့နောက်ဒီလိုအဖြစ်ဆိုးမျိုးတွေကြုံတွေ့ရစေတဲ့တရားမဝင်ရွှေ့ပြောင်းခိုးဝင်မှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းနိုင်နေဖို့တရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်သိဆုံးသူတွေဟာတရုတ်နိုင်ငံသားတွေဖြစ်နိုင်တယ်ဆိုပြီးဗြိတိန်ရဲတပ်ဖွဲ့ကအစောပိုင်းကယူဆခဲ့ပေမဲ့နောက်ပိုင်းမှာတော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာအသေးစိတ်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါဒီသိဆုံးသူတွေနဲ့ပတ်သက်လို့ဗီယက်နမ်အစိုးရကလည်းတရားစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးသိဆုံးသူတွေရဲ့မိသားစုတွေအရေးပေါ်ဆက်သွယ်နိုင်မဲ့ဖုန်းလိုင်းတွေကိုဖွင့်ပေးထားတဲ့အကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ပြောကြားခဲ့ပါတယ်ဗြိတိန်ရဲတပ်ဖွဲ့ကတော့အသက်25နှစ်အရွယ်ထရက်ကားမောင်းသူကိုလူကုန်ကူးမှုလူတွေအစုလိုက်သေစေမှုစွဲချက်ပေါင်း39ခုနဲ့စနေနေ့ကတရားစွဲလိုက်ပါတယ်။အလောင်းတွေကိုခွဲစိတ်စစ်ဆေးနေပြီးအဖြေတရဖို့အတွက်စောင့်နေတဲ့အကြောင်းနဲ့တိတ်ဆုံးသူတွေကိုရှာတွေ့ချိန်မှာသူတို့နဲ့ပတ်သက်တဲ့အထောက်ထားဆေးရစတန်းတွေပါမလာတာကြောင့်ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်မှုခက်ခဲမဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။
အာဆီယံနိုင်ငံတွေရဲ့နှစ်ပတ်လည်ထိပ်သီးစည်းဝေးပွဲကိုရှေ့လနိုဝင်ဘာ2ရက်နေ့ကနေ4ရက်နေ့ကျင်းပတဲ့အခါမှာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုကိစ္စရေပြင်ပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စတွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒေတာရဲအားလုံးပါဝင်တဲ့ RCEP စည်းပွားဘက်အဖွဲ့ကြီးဖြစ်ပေါ်လာအောင်လို့ညှိနှိုင်းဆွေးနွေးမှုတွေကိုအဆုံးသတ်နိုင်ဖို့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံကမျှော်လင့်နေပါတယ်။RCEP စည်းပွားရေးအဖွဲ့ကြီးမှအာဆီယံ10နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်ဆွေးနွေးနေကြပြီးတော့ဒီနိုင်ငံတွေအားလုံးကြားမှာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေရရှိနိုင်ဖို့ညှိနှိုင်းနေကြတာဖြစ်ပါတယ်။ရှေ့လဘန်ကောက်မြို့တော်မှာကျင်းပမဲ့အာဆီယံထိပ်သီးစည်းပွားပွဲတွေကြာရင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်ဝန်ကြီးချုပ်လီကဲချန်းတို့တက်ရောက်မယ်လို့မျှော်လင့်ရပါတယ်။လောလောဆယ်ညှိနှိုင်းမှုတွေအတွင်းဈေးကွက်ကိုလက်လန်းမိနိုင်ခွင့်နဲ့ပတ်သက်လို့တရုတ်နဲ့အိန္ဒိယကြားအတော်လေးအခြေတင်ဖြစ်နေတယ်လို့အရှိတောင်အာရှအရေးလေးလာသူတချို့ကပြောပါတယ်။အာဆီယံနိုင်ငံတော်တော်များများနဲ့တရုတ်နိုင်ငံကြားရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြဿနာကိစ္စကိုလည်းဒီနှစ်မကုန်ခင်မှာညှိနှိုင်းနိုင်ဖို့မျှော်လင့်တယ်လို့ဂျွန်လာရုံကဆွေးနွေးပွဲအတွင်းမှာအာဆီယံခေါင်းဆောင်တွေကပြောကြားထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှလိုက်နိုင်ရမယ့်စီမံစည်းကမ်းလှုပ်ထုံးလုပ်နည်းမူကြမ်းတွေကိုခေါင်းဆောင်တွေကြားသဘောတူနိုင်ဖို့အခုလာမဲ့ထိပ်သီးစည်းဝေးပွဲမှချပြနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံအထင်ကရတာမော်ကကာလကြာရှည်ပိတ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းနဲ့ပတ်သက်လို့နှစ်ဖက်တွေ့ဆုံညှိနှိုင်းဖို့တောင်ကိုရီးယားဘက်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယားဒိုင်းမွန်မောင်တိန်အပန်းဖြေစခန်းမှာတောင်ကိုရီးယားကဆောက်လုပ်ထားတဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေအပန်းဖြေစရာနေရာတွေနဲ့ကောက်ကွင်းတွေဟာအိုဟောင်းနေပြီးကြည့်မကောင်းတော့ဘူးလို့ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖျက်ခိုင်းခဲ့တာပါ။အဲ့နောက်ဒီစီမံကိန်းကိစ္စအသေးစိတ်ဆောင်ရွက်ဖို့အတွက်ဆွေရစတန်းတွေဖလှယ်ဖို့မြောက်ကိုရီးယားကကမ်းလှမ်းခဲ့ပါတယ်။1998ခုနှစ်ကစတင်တည်ဆောက်ခဲ့တဲ့ဒီနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းဟာမြောက်ကိုရီးယားအတွက်ရှာရှာပါပါနိုင်ငံခြားဝင်ငွေရလာတခုဖြစ်ပါတယ်။ဒါပေမဲ့လည်း2008ခုနှစ်ကဒီမြောက်ကိုရီးယားစစ်သားတယောက်ရဲ့ပြစ်ခတ်မှုကြောင့်တောင်ကိုရီးယားခီးသွွားဧည့်သည်တယောက်အဲ့ဒီနေရာမှာတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာဒီလုပ်ငန်းကိုပိတ်ပစ်ခဲ့တာပါရှင်။ Direct from Washington The Voice
of America တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆွေမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေကိုစက်တိုက်နားဆင်ကြရပါမယ်။အေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါတဲ့သူတွေကိုစစ်တပ်ကရဟတ်ရင်တုံးပြီးတော့ကယ်ဆယ်နေတာမှဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်14ဦးအနက်တဦးကတော့သေဆုံးသွားခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကအတည်ပြုပါတယ်။ဒီဖြစ်ရပ်အတွင်းရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေအေကြအပြန်အလှန်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စီးရင်အတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူး။စနေနေ့ကတည်းကရသေးတော်မြို့နယ်ရွှေနရီအမြန်ရေရင်ဘော်ကနေဖမ်းဆီးခံသွားရသူ50ကျော်ရှိခဲ့တာပါ။ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထက်ကတူဦးရင်းနှစ်သေဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနှံက VOA ကိုပြောပါရတယ်
။ဒီမနေ့ကရော14ယောက်ပြန်ရရပါတော့။ကျွန်တော်မရသေးဘူး။ဒီမနေ့ကရော14ယောက်ပါတယ်။ကျွန်တော်ရောက်တယ်မှာတယောက်ကတော့ဒီအတွက်မှာပါနေတဲ့တိတုပ်တဲ့ဖွဲ့ရက်ဖွဲ့ပေါ့ရက်ကတော့ရေနစ်ပြီးတော့တုံးသွားရတယ်ကျွန်တော်တော့အသက်ရှင်နေတဲ့3ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်သွင်းပြေးဆွဲနေတဲ့ရွှေနေသီးအမြန်ရေရင်ကိုရေရက်တောင်မြို့နယ်ရေမြက်ကြီးရွာနီးမှာအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရေရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါ ဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရေးအတွက်မြန်မာစစ်တပ်ကလည်းရဟရင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအဖွဲ့တွေရောအဖမ်းဆီးခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအဖက်ကထုတ်ပြန်ထားပါတယ်ဝန်ကြီးပူမှုကြီးမင်းနိုင်ကတော့မြန်မာစစ်တပ်ရဟရင်နဲ့ပြစ်လို့တေဆုံးတာမျိုးမဟုတ်ပဲအေအဖွဲ့ကပြစ်ခတ်တာလို့ဆိုပါတယ
်ဟုတ်ပါဘူးအဲ့ဒါဒီစားတယ်သူရအဲ့လိုကျမမပြေကြတော့ကြာဒီကနေ့လွတ်လာတဲ့တယောက်ကမင်းနဲ့ပြစ်တာကိုပြန်မဟုတ်ဘူးအေရကြည့်တော့တာအဲ့၄ယောက်ရှိတယ်တူကနေရာပြောတော့လို့
ဖန်စီထိန်ထိန်ထားတဲ့သူတွေပါဝင်အေအဖွဲ့ဝင်တွေကိုရဟရင်နဲ့တိုက်ခိုက်တဲ့ပုံမှာအေအပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုပြောပါတယ်
သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့အကြောင်းမလို့ဒီအဲ့လိုမျိုးကိုပြောတာပဲဖြစ်သေးကြ။မြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ယာယီထိန်းသိမ်းထားတဲ့သူတွေအထင်ကတော်တော်များများဟိုထိခိုက်ဒေဆုံးသွားတဲ့ဥစ္စာတွေရှိတယ်။သူတို့ဘက်ကတော့ကြည့်ရတာကတော့ဒီလူတွေကိုနော်ကျွန်တော်တို့စစ်ဆေးလို့ရှိရင်သူတို့ဘက်ကကျူးလွန်ထားတဲ့ဆေးရစွာဖုံးကွယ်ဟိုပေါ်သွားမှာစိုးလို့ဟိုအကုန်လုံးပေးရင်ပေးပါစေကွာဆိုပြီးတော့အသေးတတ်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲယူဆတယ်ဗျ။
ဒီပြစ်ခတ်မှုမှာအေအေဘက်ကရောအဖမ်းဆီးခံလုံခြုံရေးဖွဲ့ကပါထိခိုက်ဒေဆုံးမှုတွေရှိနေပေမဲ့လက်တလောချင်နေရစည်ရင်မပြုစုနိုင်သေးဘူးလို့ခိုင်တုခကဆိုပါတယ်ပြစ်ခတ်မှုပြစ်စဉ်တွင်သူ့ဘက်ကိုယ်ဘက်အပြန်အလှန်ဆွဆွဲမှုတွေရှိနေတယ်လို့ထိခိုက်ဒေဆုံးမှုကတော့စည်ရင်တိကျမရသေးဘူးလို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းတင်နန်းကနေပြန်လာတဲ့မိသားဖွဲ့ဝင်19ဦးပါဝင်အယက်သား30ကျော်အေအေဘက်ကဖမ်းဆီးခေါ်ဆောင်ထားပြီးဒီအထက်က12ဦးကိုမနေ့ညနေပိုင်းမှာပြန်လည်လှုပ်ပေးခဲ့တာပါအေဘက်ကလှုပ်ပေးတဲ့ဆက်နူးဟာမိသားဖွဲ့တွေမပါဝင်ပဲသာမန်ယက်သားတွေလို့ခိုင်တုခါကပြောပါတယ
်စစ်တပ်နဲ့ဘာမှမပတ်သက်တဲ့ယက်သားဓမ္မလူမျိုးစစ်နေရပေါ့နော်အဲ့ဒီမှာကာသမား၃ယောက်ရဲ့နောက်ပြီးလို့ရှိရင်ဘယံလောက်တဲ့ဒီလက်သမား၉ယောက်ပေါ့အကုန်လုံးပေါင်းလို့ရှိရင်တော့စစ်နေရပေါ့နော်ကျွန်တော်တို့မနေ့ကညနေမှာဒါကောင်းမမမဲလုံဆုံဆုံပြန်လေပြီးတော့ဆက်ပစ်လိုက်ကြကြ။ဟိုကြံတဲ့လူတွေကိုလည်းပဲကျွန်တော်တို့ကတော့ဒါလုံချုံရေးအနေထားကောင်းလို့ရှိရင်တော့သူတို့ကိုလည်းမကြခင်ပါဒါဆက်ပစ်သွားဖို့အစီအစဉ်တော့ရှိကြကြ
။အေဘက်ကထိမ့်သိမ်းထားတဲ့မိသားစုဖွဲ့ဝင်19ဦးကတော့ပြန်လည်လှုပ်ပေးခြင်းမရှိသေးပါဘူး။ဖမ်းဆီးခံရသူတချို့လွတ်မြောက်လာကြောင်းသတင်းပေါ်ရခိုင်ပြည်နယ်အစိုးရဖွဲ့နယ်စပ်ရေးရနဲ့လုံချုံရေးဝန်ကြီးဗိုလ်မှူးကြီးမင်းသားကအခုလိုပြောပါရတယ်။
အဲ့ဒါလည်းတစ်ထဲတော့မြောက်သေးဘူးလွတ်တယ်တော့ပြောတယ်12ယောက်လွတ်တယ်လို့ပြောတ
ယ်။မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေလည်းဖြစ်ပါရတယ်။ဒီကနေ့မှာရထိတ်တောင်မြို့နယ်မြန်မာစစ်သားရဲ့ရေစိုးချောင်းပြူဟာစစ်စခန်းကိုအေအေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကျေးရွာရဲ့ရှေ့မြောက်ဘက်တောင်ကုန်းမှာရှိတဲ့မြန်မာစစ်တပ်ရဲ့အမြောက်စခန်းတစ်ခုကိုစီးနင်းတိုက်ခိုက်ခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။အေအဖွဲ့ကလုံချုံရေးဖွဲ့တွေပါဝင်အယက်သား50ကျော်ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးရသေးတောင်မြို့နယ်ရေပုတ်ကြောက်တန်းထီးဆွဲရေမြက်ကျေးရွာတွေဘက်မှာရဟရင်နဲ့ပြင်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဒီကနေ့ထိရှိနေစေဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကနေရွှေနေတီအမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း58ဦးကျော်မှာသမရတာ14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်း2ဦးနဲ့အယက်သား73ယောက်လို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးတော့မနေ့ကကျင်းပုံသတင်းစာမှာသတင်းဖော်ပြထားပါတယ်။သမရဘက်ကတော့ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်ရဟရင်3တိုက်ခိုက်ရမှာအေဘက်ကပြန်လည်ပြစ်ခတ်လို့တိုက်ခိုက်ရေးရဟရင်ကြီးစံထိမှန်ခဲ့တယ်လို့ဖမ်းဆီးခံရသူတွေထဲက14ဦးကိုကယ်ထုတ်နိုင်ခဲ့ကြောင်းသမရဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကိုအိမ်ပြောပြသွားတာပါရှင်အခုချင်းပြည်နယ်ရဲ့ပညာရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုအလှည့်ပေးပါရစေချင်းပြည်နယ်ထဲမှာအခြေခံကျောင်းဆရာဆရာမစုစုပေါင်း 4,000 လောက်လိုအပ်နေပါတယ်အခုလိုဆရာဆရာမရှားပါးနေတာကိုလက်တလောဖြေရှင်းမှုအတွက်ပြည်နယ်အစိုးရကနေစားလာပေးစနစ်နဲ့ကျောင်းဆရာနဲ့လှုပ်အားပေးကျောင်းဆရာတွေကိုခေါ်ယူဖြည့်တင်းနေရတဲ့အကြောင်းချင်းပြည်နယ်အစိုးရနဲ့ပြည်နယ်လှစ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်သတင်းပေးပို့ထားပါတယ်ရှင်
ကျောင်းဆရာဆရာမလိုအပ်ချက်ရှိနေရဲ့ချင်းပြည်နယ်ကကျောင်းတွေအတွက်နေစားလာပေးကျောင်းဆရာတွေခန့်နိုင်ဖို့စောင့်ရွက်နေသလိုလက်တလောလိုအပ်ချက်ကြီးကြီးမားမားရှိနေရဲ့မတူပီမြို့နယ်နဲ့ပလဝမြို့နယ်မှာဒေသခံလိုအပ်ပေးဆရာတွေနဲ့ဖြည့်ဆည်းဖို့ချင်းပြည်နယ်အစိုးရကကြိုးစားနေပါတယ်။လက်ရှိမှာမတူပီမြို့နယ်ကကျောင်းတွေမှာလိုအပ်ပေးဆရာ 1,800 လောက်အရေးချင်းဆက်အလုံးဝင်စာမေးပွဲဖြည့်ဆို့ထားပြီးဒီအပတ်ထက်အဖြေစွာတွေကိုစစ်ဆေးပြီးခန့်အပ်သွားမယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်တော်မင်းထံက VOA ကိုပြောပါတယ
်။အဆိုးဆုံးကတော့ပလဲဝတ်နဲ့မတူပီဒီဆောင်ဆောင်ဝင်ကြီးကတော့ဖြစ်နေပေါ့ရောက်ကိုစားပြီးစီချင်တယ်။တကယ်ရေးချင်းရှိတယ်။ကျောင်းဆရာလုပ်ငန်းကိုလည်းစိတ်ဝင်စားတယ်ဆိုတော့ဆက်တုံးလို့ရရင်လည်းတုံးနိုင်အောင်ပေါ့။ကိုလောလောဆက်တည်ရဆိုတာကတော့ယာကြီးခဏပဲတုံးမဲ့ကြာတယ်ပဲ။ပြဿနာတက်တဲ့နေရာမှာဖြည့်ရှင်းနိုင်အောင်လုပ်တဲ့နည်းလမ်းတစ်လမ်းပေါ့နော်။ပေါ့ရဒီစားလာပြီးလို့ဟာမျိုးပေါ့နော်ကျွန်တော်ခံဖို့လေအစီအစဉ်တော့ရှိတယ်ဒီကောင်ဆိုရနေတယ်ကိုယ့်ထိမခံနိုင်သေးတာ
ချင်းပြည်နယ်ကသွားလာရခက်ခဲတဲ့ဒေသတွေမှာအခြားနေရာကကျောင်းဆရာတွေခန့်အပ်ဖို့အခက်အခဲရှိပါတယ်။ဒါကြောင့်ချင်းပြည်နယ်အစိုးရကဆရာလိုအပ်ချက်ရှိရမြို့နယ်ဒါမှမဟုတ်ရင်ကျေးရွာတွေမှာနေထိုင်တဲ့ဘွဲရလူငယ်တွေကိုဦးစားပေးခန့်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ပြည်အောင်စုဝန်ကြီးဌာနကလက်တလုံးမှာမတူပီဒေသအတွက်ပဲဆရာတွေအရေးပေါ်ခန့်ထားဖို့တရားဝင်ညွှန်ကြားချက်ပို့ထားပေမယ့်အခြားမြို့နယ်တွေမှာလည်းဆရာလိုအပ်ချက်ကများနေကြောင်းမတူပီမြို့နယ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆလိုင်းအောင်ထရန်က VOA ကိုပြောပါတယ်
။ဒီတောင်စုကလည်းမတူပီမြို့နယ်အတွက်ပဲသူကခန့်ဖို့ဆိုပြီးတော့တည်ယုံညွှန်ကြားစာလာတာအမှန်တော့ဒီကျွန်တော်မတူပီကကျောင်းကြီးလစ်လက်တော့တချို့ကျောင်းကြီးကပြရမယ်အနေထားဖြစ်နေပြီးတော့အရေးပေါ်ကူစားတဲ့စနစ်ပုံစံနဲ့လုပ်လိုက်တာဟုတ်ချင်းပြည်နယ်တပြည်နယ်လုံးမှာ4000လောက်လစ်လက်နေတယ်ကျောင်းဆက်ဆက်ပါတော့
ရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ပလောဝမြို့နယ်မှာကျောင်းဆရာလိုအပ်ချက်ကအများဆုံးဖြစ်ပြီး1000ကျော်လောက်ခန့်ထားဖို့လိုအပ်နေပါတယ်ကျောင်းတွေရှိပေမဲ့ဆရာလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မျှော်လင့်နေကြောင်းချင်းပြည်နယ်ပလောဝမြို့နယ်ကကျောင်းသားမိဘဦးကျော်အောင်က VOA ကိုအခုလိုပြောပါတယ်
ဒီစီနယ်စနားကတော့အဓိကတော့သူရအနေနဲ့တော့ဒီအဲကျောင်းတော့ရှိပါရဲ့အဲ့မှာသင်ကြားမဲ့ဒီလုံလောက်တဲ့ကျောင်းဆက်ဆံမတွေမရှိတာတော့တော်တော်လေးအထက်ကြီးကြီးလို့ဖြစ်နေတယ်ဆိုတော့ဒါကိုဒီတာဝန်ရှိပုဂ္ဂိုလ်တွေကအမြန်ဆုံးနဲ့ကျွန်တော်တို့ဒီဒေတာကိုအလေးတူတဲ့အနာဂတ်ကိုကြည့်ပြီးတော့ဒါလုံးဝရင်တော့ကျွန်တော်တို့ဒေတာအတွက်တော်တော်ကောင်းကျွန်တော်တို့ဒီမိဘဒီရောက်အနေနဲ့တော်တော်ကောင်းတော်တော်လေးဟို101တာလဲဆိုရင်
အစိုးရကချင်းမီနယ်နဲ့ရခိုင်မီနယ်ကဆရာလိုအပ်ချက်ရှိတဲ့အကြောင်းတွေမှာနေစားလာပြီးဆရာတွေခန့်ထားဖို့ကြိုးစားနေပါတယ်။ဒီလိုခန့်တဲ့နေရာမှာလဲတင်ကြားမဲ့ဆရာတွေရဲ့ကျွမ်းကျင်တဲ့ဘာသာရပ်ကိုတင်ကြားခိုင်းတာမျိုးဒါမှမဟုတ်ရင်လုံလောက်တဲ့လေ့ကျင့်တင်ကြားမှုတွေလုပ်ပေးသင့်တယ်လို့ပညာရေးနယ်ပယ်ကျွမ်းကျင်သူတွေကဆိုပါတယ်။2019မှာအခြေခံပညာတက္ကသိုလ်ဝန်ထမ်းအောင်ချက်ကတပီလုံးအတိုင်းတာနဲ့ဆိုရင်37.44ရှိပြီးပြည်နယ်လိုက်ဆိုရင်မွန်ပြည်နယ်က38.54ရာခိုင်နှုန်းနဲ့အောင်ချက်အများဆုံးဖြစ်ပါတယ်။ချင်းပြည်နယ်ကတော့19.59ရာခိုင်နှုန်းနဲ့အောင်ချက်အနည်းဆုံးဖြစ်နေပါတယ်။
ရှိမှာပြန်။စခိုင်းပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေးအေးရဲခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရဲသားထိခိုက်မှုတွေရဲသားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်။တစ်ဖက်မှာအပြစ်ခတ်ရဲစဲရေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညာမှုအလားအလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးရတဲ့အချိန်မှာ VUE ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာဝိုင်းဖုန်းနံပါတ်က0932328555ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရှင်တွေကိုကြိုဆိုပါရခင်ဗျာ။
နောက်ပိုင်းအင်္ဂါညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။တောင်ကိုရီးယားနိုင်ငံမှာတက်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်28000အတွက်စည်းစကခွဲဝေးကြခံရေးအမေရိကန်နဲ့တောင်ကိုရီးယားကိုယ်စားလှယ်တွေဒီသတင်းပတ်အတွင်းတကြော့ပြန်ဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်တပ်ဖွဲ့အသုံးစရိတ်ခွဲဝေးရေးနဲ့ပတ်သက်လို့လက်ရှိသဘောတူညီမှုကဒီနေ့မှသက်တမ်းကုန်တော့မှာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားလက်ရှိထည့်ဝင်နေတဲ့ပမာဏထက်၅ဆပိုပြီးတော့ထည့်ဝင်ဖို့တောင်းဆိုထားတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါဒီတောင်းဆိုချက်ကအမေရိကန်ပေါ်စန့်ကျင်မှုတွေဖြစ်လာစေနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတချို့ရှိနေတဲ့အကြောင်းစိုးမျိုးကနေ VOA သတင်းတောက်ဘေဂယ်လိုပေးပို့ထားတဲ့သတင်းဆောင်ပါကိုနန်းလောင်ကပြောပြပေးပါမယ်ရှင်
တောင်ကိုရီးယားနိုင်ငံမှာတက်ချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့အထွေထွေစည်းစကားကိုဆိုးလ်ဖက်ကတိုးပြီးတော့ထဲဝင်ကြခံမှုသမ္မတထရမ့်ရဲ့တောင်းဆိုချက်ကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဆိုးလ်မျိုးကအမေရိကန်သံအမတ်ကြီးရဲ့ခြံဝင်းထဲကိုတောင်ကိုရီးယားကျောင်းသားတွေအုတ်တိုင်းကျော်ပြီးတော့အတင်းဝင်ရောက်ခဲ့ကြပါတယ်။အဲ့ဒီကျောင်းသားတွေထဲမှာလှဲဝဲဝါဒီအုပ်စုတွေပါဝင်တယ်လို့မြောက်ကိုရီးယားနိုင်ငံကိုထောက်ခံသူတချို့လည်းပါဝင်ပါတယ်။ဒီလို့ရက်ကအမေရိကန်စန့်ကျင်မှုတွေတောင်ကိုရီးယားမှာတိုးလာနေတာကိုထင်ရှားနေပါတယ်။တောင်ကိုရီးယားနဲ့အခြားမဟာမိတ်တွေကအမေရိကန်အပေါ်အခွင့်အကောင်းယူနေကြတယ်လို့သမ္မတထရမ့်ကပြောပါတယ်။စစ်စည်းစကားနဲ့ပတ်သက်လို့တောင်ကိုရီးယားကလက်ရှိထဲ့ဝင်နေတာထက်ငါးဆပိုထဲ့ဝင်မှုသမ္မတထရမ့်ကလိုလားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါဟာလက်တွေ့မကျတဲ့တောင်းဆိုမှုအဖြစ်ရှုမြင်လာနိုင်တယ်လို့ဆိုမျိုးကအာရှရေးရာမူဝါဒလေ့လာရေးအဖွဲ့ရဲ့အကြီးတန်းတုသေသည်ရှင်ဘွန်ချိုးကပြောပါတယ်
။ဒါမှ
တောင်ကိုရီးယားထဲ့ဝင်နေတဲ့လက်ရှိပမာဏထက်၅ဆတိုးပြီးထဲ့ဝင်ဖို့အမေရိကန်ကအတင်းကျပ်တောင်းဆိုနေမှဆိုရင်ဒါကူယုတ်တိမတန်တဲ့လူရဲ့အဖြစ်နဲ့လူတွေမြင်လာနိုင်ပါတယ်။နောက်ပြီးတော့အမေရိကန်ပေါ်မှာစန့်ကျင်တဲ့သဘောထားတွေလည်းတိုးလာနိုင်ပါတယ်။
2009နောက်ပိုင်းအမေရိကန်စန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေတောင်ကိုရီးယားမှာပေါ်ပေါက်လာပါတယ်။အမေရိကန်နိုင်ငံကတင်ပို့ရောင်းချတဲ့အမဲသားတွေထဲမှာနွားယူယောဂါပိုးတွေတွေ့ရှိခဲ့တဲ့ကိစ္စအပြင်အမေရိကန်စစ်ကားနဲ့တိုက်မိလို့တောင်ကိုရီးယားမိန်းကလေးနှစ်ယောက်သေဆုံးခဲ့ရတဲ့ဖြစ်အပေါ်မှာအဲ့ဒီကာလကကန့်ကွက်ဆန္ဒပြခဲ့ကြတာပါ။လူမှုဆန္ဒစစ်တမ်းတွေအရတောင်ကိုရီးယားက conservative တွေကရော liberal တွေကပါအမေရိကန်နဲ့မဟာမိတ်ဖွဲ့တာကိုကြည်ကြဲပြင်းပြန်ထောက်ခံကြပြီးအမေရိကန်တပ်ဖွဲ့တွေကိုလည်းနိုင်ငံထဲမှာရှိစေချင်ပါတယ်။အမေရိကန်တပ်တွေဒီလိုအမြဲတက်ဆွဲထားဖို့တော့အာမခံချက်ပေးထားတာမဟုတ်ပါဘူး။စစ်စည်းစကားနဲ့ပတ်သက်ပြီးတော့သမ္မတ Trump ရဲ့မချေစကားတွေထွက်လာတဲ့အချိန်မှာပဲအမေရိကန်ကိုဆန့်ကျင်တဲ့အုပ်စုတချို့ရဲ့အသံတွေပို့ပြီးတော့ချေလောင်လာပါတယ်။တောင်ကိုရီးယားကတက်ကြွလှုပ်ရှားသူ Kim Jong Jae ကလည်းအခုလိုမြင်ပါတယ်။
ကျွန်တော်ဒီကမ်းဟန်ကျဲ
အမေရိကန်ရဲ့တောင်းဆိုချက်ကအဓိပ္ပာယ်မရှိပါဘူး။တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့စုစုပေါင်းကုန်ကြမ်းစရိတ်ထက်ကျော်လွန်ပြီးအမေရိကန်ကတောင်းဆိုနေတာပါ။ဒီကိစ္စကိုတောင်ကိုရီးယားအနေနဲ့ဘယ်လိုလက်ခံနိုင်မလဲဗျ
။ဆိုလ်မြို့တောင်ဖက်၄နာရီခီအကွာလောက်မှာတော့အငင်းပွားစရာဖြစ်နေတဲ့ဒုံးကျည်ရန်ကာကွယ်ရေးစနစ်တပ်ဆင်ထားတဲ့စစ်အခြေစိုက်ခန်းကိုတွားတဲ့လမ်းမကြီးကိုနှစ်သွင်းတဲ့ချီအသေးပိတ်ဆို့ကာရန်ထားတဲ့အတွေ့အဲ့ဒီကအမေရိကန်တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးပစ္စည်းတွေကိုရဟယင်နေတာပို့ဆောင်ပေးနေရပါတယ်။
결국은계속된다는
ဒီတိုင်းဆက်သွားနေမယ်ဆိုရင်တော့အမေရိကန်ပေါ်ဆန့်ကျင်တဲ့သဘောထားတွေဒီတက်ပို့ပြီးလူကြိုက်များရေပန်းစားလာနိုင်ပါတယ
်။အမေရိကန်စစ်အခြေစိုက်စခန်းအနေကစိုက်ပျိုးရေးလုပ်ကိုင်တဲ့ရွာတစ်ခုမှာတော့ပုံမှန်ဆန္ဒပြပွဲတွေရှိပါတယ်။ဒေသခံအတော်များများကလည်းသမ္မတ Trump ရဲ့တောင်းဆိုချက်ဟာမဖြစ်နိုင်တဲ့လို့ရဖြစ်ပြီးတော့ဆန့်ကျင်ဘက်ရလဒ်တွေထွက်လာနိုင်တယ်လို့ပြောပါတယ်။쇼종리쇼다리종희가또의의미고아쿠로뼈바래
왕이비는좀더
근질이리죠브레이의조시보보떼야무초로시라나이마래다음에래나우송동코리아나이간다리네아메리칸피랑수의셋산이리에셋떠나이마래
အဲ့ဒီလိုအနေထားတွေဖြစ်လာနိုင်မယ်လဲသမ္မတ트럼프ကတော့အရေးထားတဲ့သဘောထားမျိုးမတွေ့ရသေးပါဘူးရှင
်နားလောင်ပြောပြသွားတာပါရှင်ခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစားတဲ့သတင်းလွှာတွေကိုစားတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေပြီးတော့ဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ပြောပြပေးပါဦးမယ်ရှင်
။ RS စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုအမေရိကန်အထူးတပ်ဖွဲ့တွေကဆီးရီးယားအနောက်မြောက်ပိုင်းမှာအအောင်မြင်မြင်တုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အယ်ဘဂဒါဒီကိုရှင်းလင်းဖို့အမေရိကန်အထူးတပ်ဖွဲ့ရဲ့စစ်စင်ရေးအတွင်းမှာအနက်ခံခွဲတွေလိုက်လို့မြေအောက်လှိုင်ကူတစ်ခုထဲထွက်ပြေးခဲ့တဲ့အယ်ဘဂဒါဒီကထွက်လမ်းမရှိတဲ့လှိုင်ကူထဲမှာသူ့ကိုယ်သူအသေးခံဘုံးဖောက်ခွဲခဲ့တဲ့အတွက်သူရောသူကလေး၃ယောက်ပါသေဆုံးခဲ့တယ်လို့သမ္မတ Trump ကတနင်္ဂနွေနေ့ကရုပ်မြင်သံကြားပေါ်ကနေမင်းခွန်ပြောကြားကြေညာခဲ့တာဖြစ်ပါတယ်EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လူရောချိန်မှာနှုတ်ထွက်ရက်ကို2020ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်ကပြောကြားလိုက်ပါတယ်။ဗြိတိန်ဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရက်အနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူကြောင်းတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်း EU ကောင်စီဥက္ကဋ္ဌက Twitter ပေါ်မှာရေးသားကြေညာခဲ့ပါတယ်။ EU နိုင်ငံကတပ်အမတ်ကြီးတွေ Belgium နိုင်ငံ Brussels မှာဒီကနေ့မနေ့ဆွေးနွေးခဲ့ကြပြီးနောက်ဆုတ်ပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ Argentina နိုင်ငံသမ္မတရွေးကောက်ပွဲမှာဗဟိုလက်ဝဲရင်းအတိုက်ခံ Alberto Fernandez ကအနိုင်ရသွားပါတယ်။နောက်တစ်ကြော့ရွေးကောက်ပွဲလုပ်ဆရာမလိုအောင်လို့မဲဆုစုပေါင်း45ရာခိုင်နှုန်းကျော်နဲ့သူအနိုင်ရသွားတာပါ။နိုင်ငံရဲ့စီးပွားရေးပြဿနာတွေပေါ်လက်ရှိသမ္မတ Mauricio Macriet ကင်တွေဘုံတွေမချေနှက်တဲ့အတွက်အတိုက်ခံ Alberto Fernandez ကိုမဲပေးခဲ့ကြတာဖြစ်ပါတယ်။ Tommy အကြီးအကျယ်လောင်ကျွမ်းနေတဲ့ American ပြည်ထောင်စု California ပြည်နယ်မြောက်ပိုင်းမှာတော့ Tommy အရှိန်မတက်နိုင်အောင်ပြင်းပြင်းထန်ထန်တိုက်နေတဲ့လေပြင်းတွေဒီကနေ့တိတိတသားရော့ချဖို့မျှော်လင့်ကြောင်း California အုပ်ချုပ်ရေးမှူးကပြောပါတယ်ရှင်
။နင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရေးမှူးကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့ Radio စီစဉ်ပြီးပြီးချင်းထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုတော့ Intelsat 70နဲ့ Mia 73တို့ကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington.